ရမီနယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေသူ300ကျော်ရှိကြောင်းဒေသခံတွေနဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါရတယ်။ဒီတိုက်ပွဲဟာအင်္ဂါနေ့မနက်ကစတင်ခဲ့တာဖြစ်ပြီးတော့ဒီကနေ့မှာတော့ငြိမ်သက်နေပြီးမဲ့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်တာကြောင့်ရွာသားတွေဟာနေရမပြောင်းနိုင်သေးတာဖြစ်ကြောင်းသုံးသပ်ကြပါရတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစောကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအခြေပြုနေတဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကိုတမ်ရော်ကအင်္ဂါနေ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးတနေ့လုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နောက်ကုန်းစာနဲ့အနီးနားရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းရှောင်ခဲ့ကြတာပါလက်ရှိကုန်းစာရွာကတင်းရှောင်သူတွေဟာမန်တုံရွာမှာခိုးလုံနေကြကြောင်းဒေသခံရွာသားတဦးကပြောပါတယ်
အခုမန္တုံဖုံးကြီးချောင်းမှာစုနေလက်ရှိဆင်းက140နဲ့အုပ်ဖြစ်နေလက်နဲ့ကြီးရရွာဘေးကသူကဒီတလုံးတော့ထိတာသူတော့ပြင်းဆောင်နေရတယ်ဆရာအစားတော့ကျတော့အဆင်ပြေပဲဆရာဒါပေမဲ့အိတ်ဖို့ပညာတို့ရောအဆောင်တို့ကျတော့အဆင်မပြေဘူးအိတ်တဲ့ချိန်ကျတော့ရွာမှာအမိတ်ဆွေဆွေမျိုးတို့ညီမတွေခွဲပြီးတော့ထားပေးလိုက်တယ်ဆရာ
စစ်ဆောင်ပြည်သူတွေကိုကုတ်ခိုင်နဲ့လာရှိုးမျိုးကလူမှုအသင်းဖွဲ့တွေကလာရောက်ကူညီထောက်ပံ့တာတွေရှိကြောင်းလည်းပြောပါတယ်။ကုတ်ခိုင်မျိုးအရေးပေါ်ကူညီရေးကွန်ရက်ကတာဝန်ရှိသူတဦးကတော့အခြားရွာတွေကတိတ်ဆောင်သူတွေနဲ့ဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။နမ်မွန်၊လော့မွန်အိုက်ကရွာသားတွေကပါကျူဆိုတဲ့ရွာမှာခြိုက်ချက်ကြောင့်မှရှိမယ်။အခြားတော့150လောက်ရှိတယ်လို့ပြောတယ်အခုလောလောဆယ်ကတော့မင်းကြီးကနေကင်းပိုင်းရရင်တော့ဒီဘက်ကိုကတော့အတန်ပလန်ကဘာမှမကြတော့ဘူးဒါပေမဲ့လောဆယ်စောက်ကြည့်တဲ့နေသားပေါ့နည်းနည်းဟိုဟာအကြံဝါလို့ရှိရင်တော့ပြန်ရမှာပေါ့
TNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့တော့ဘာမှထူးခြားမှုမရှိပါတပွဲတော့အဲ့ဒါတကယ်မင်းကမရှိတော့
ဒီလ73ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဟူချောင်းကြီးရွာနဲ့အနီးနားကဒေသခံ2000လောက်ဟာနမ်ဆန်မြို့ပေါ်ကိုတိမ်းရှောင်ခဲ့ရပါတယ်။အခုအခါမှာတော့အခြေအနေငြိမ်သက်သွားတာကြောင့်နေရာရင်းကိုပြန်သွားပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းက TNLA အပါအဝင်မဟာမိတ်၄ဘွဲ့ဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေကြပေမဲ့လော်လော့ဆယ်အထိမှာတော့ TNLA နဲ့တက်မတော်အကြမ်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေရှိပါတယ်။